ချင်းနိုင်ငံမှာ၈နှစ်အစောပိုင်းကြာရင်လွှတ်တော်ရွေးကောက်ပွဲတွေနဲ့အတူနောက်ဆက်တွဲသမ္မတရွေးကောက်ပွဲတွေကျင်းပသွားဖို့အီဂျစ်ဂျာဗီယက်သမ္မတကဒီအချိန်သတ်မှတ်လိုက်ပါတယ်။ဒီနေ့လနေ့မှာထုတ်ပြန်တဲ့ဒီအမိန့်မှာသမ္မတအန်ဒီမွန်ဆိုဝါကနိုင်ငံရဲ့ဖွဲ့စည်းပုံကိုပြင်ဆင်နိုင်မှုအတွက်လာမယ့်၅လအတွင်းမှာလူထုဆန္ဒခံယူပွဲတစ်ရက်ကျင်းပသွားမယ်လို့ဆိုပါတယ်။အဲဒီနောက်၂လအတွင်းမှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပသွားမှာဖြစ်ပြီးတော့သမ္မတရွေးကောက်ပွဲကျင်းပမယ့်ရက်ကိုတော့လွှတ်တော်အစ်ဖွဲ့စည်းပြီးချိန်ကြရင်ကျင်းပမယ်လို့ဆိုပါတယ်။သမ္မတမိုဟာမက်မော်စီကိုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာအီဂျစ်စစ်တပ်ကဒီအာနာသိမ်းခဲ့ပြီးတော့အစ္စလာမ်ဝါဒီတွေရေးဆွဲထားတဲ့ဖွဲ့စည်းပုံမူကြမ်းကိုလည်းရပ်ဆိုင်းလိုက်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာယာရုကနေဖယ်ရှားခံခဲ့ရတဲ့ဒီသမ္မတမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့စစ်တပ်အကြားထိတ်တန့်ရင်ဆိုင်မှုတွေအတွင်းမှာတနင်္လာနေ့ကလူ51ယောက်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ဒီကနေ့အင်္ဂါနေ့မှာဆန္ဒပြပွဲတွေထပ်ပြီးလုပ်သွားဖို့မွတ်စလင်ညီကိုရောမြအဖွဲ့ကတောင်းဆိုထားပါတယ်ရှင်။